internet ကနေအချက်အလက်တွေရှာဖွေတဲ့ကမ္ဘာကျော် Google ကုမ္ပဏီအနေနဲ့လက်ဝကြီးအုပ်ထိန်းချုပ်ထားတာတွေကိုဆက်မလုပ်နိုင်အောင်ကာကွယ်တဲ့အနေနဲ့ Google ကုမ္ပဏီကိုခွဲထုတ်ဖို့ American တရားရေးဌာနကတောင်းဆိုလိုက်ပါတယ်။ Google ကုမ္ပဏီဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်း internet ကနေအချက်အလက်ရှာဖွေတာကိုဆက်ပြီးတော့လက်ဝကြီးအုပ်ထိန်းချုပ်ထားတယ်လို့ American တရားရုံးကထုတ်ဖော်တွေ့ရှိခဲ့ပြီးတဲ့နောက်တရားရေးဌာနကဒီလိုတောင်းဆိုတာဖြစ်ပါတယ်။American တရားရုံးကိုပုံထူးနေ့နောင်ပိုင်းကတင်သွင်းလိုက်တဲ့စာမျက်နှာ23မျက်နှာပါ American တရားရေးဌာနရဲ့အဆိုပြုချက်ထဲမှာ Google ကုမ္ပဏီကိုပြစ်ဒဏ်ချမှတ်ထားတဲ့အနေနဲ့ Google ကပိုင်ဆိုင်တဲ့ Chrome Internet Browser ကိုရောင်းချဖို့နဲ့ Android စနစ်ကိုအသုံးပြုတဲ့ဖုန်းတွေမှာ Chrome ကိုပဲဦးစားပေးအသုံးပြုတာတွေမလုပ်နိုင်အောင်တားဆီးတဲ့ကန့်သတ်ချက်တွေချမှတ်ပေးဖို့ American တရားရေးတာဝန်ရှိသူတွေကတောင်းဆိုပါတယ်Chrome ကိုရောင်းချလိုက်ခြင်းအပြင် Internet ကနေအချက်လက်ရှာဖွေတဲ့နေရာမှာ Google ကလက်ဝကြီးအုပ်ထိန်းချုပ်ထားတာကိုအမြဲတမ်းရပ်တန့်ပြီးတော့တခြားပြိုင်ဘက် Internet ကနေအချက်အလက်ရှာဖွေတဲ့ကုမ္ပဏီတွေကိုအသုံးပြုဖို့အခွင့်အလမ်းတွေရရှိမှာဖြစ်တယ်လို့လည်း American တရားရေးဌာနကပြောဆိုပါတယ်